တိုင်းနယ်ပြည်နယ်အကျဉ်းဆောင်ခုနှစ်ခုကအကျဉ်းသား8000လောက်ကိုဒီကနေ့မှနိုင်ငံတော်သမ္မတကလွန်ကြိမ်းချမ်းသာခွင့်ပေးလိုက်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနယ်စံတရနေ့ကအကျဉ်းသား9000ကျော်ကိုသမ္မတလွန်ကြိမ်းခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာပဲဒုတိယချိန်မြောက်လွန်ကြိမ်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်သူဦးရေအနေအကျဉ်းသားပါပါတယ်။အပြည့်စုံကိုတော့အခုကောင်းဆန်ဟင်ကပြောပြထားပါတယ်ခင်ဗျာ။
ဒီလအတွင်းနိုင်ငံတော်တမန်သားရဲ့ဒုတိယအကြိမ်လွန်ကြီးချင်းသာကွေထုတ်ပြန်ခဲ့တာမှာတိုင်းနယ်ပြည်နယ်ခုနှစ်ကူကအကျဉ်းသား6000ကျော်ကိုလွန်ကြီးကွေပေးလိုက်တာပါအခုတစ်ခါလွန်ကြီးချင်းသာကွေပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်သားရုံးကပြောရေးဆိုခွင့်ရှိသူဦးစောတေကအခုလိုပြောပါရယ
်အခုဒီနေ့ပြန်လွတ်တာကကျွန်တော်ကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်စကိုင်းတိုင်းနှောက်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းမကွေးတိုင်းပြည်နယ်တိုင်းခုနှစ်ကူကအဖွဲ့ရယ်အဲ့ဒီအဖွဲ့တွေကိုပြန်စစ်ဆေးပြီးတော့6948ကိုဒီနေ့ပြန်လွတ်နောက်တစ်တုတ်လည်းကျွန်တော်တို့အပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့အကျဉ်းကျနေတဲ့ဟိုအခွဲပြန်လွတ်ဖို့ဟိုကျွန်တော်တို့ပြန်လွတ်တာအဓိကအဖြစ်ပေါ့နော်ဟိုဘူးစေဝါပုံမှန်15လောက်ရဲ့လောက်ရဲ့အဲကန်ဆောင်မှုနောက်တစ်ခုကဘူးစေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုအကျဉ်းကျကန်နေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလွတ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့တချို့ဟို EO အခွဲပေါ့တိုင်းသားလေးတိုင်းအခွဲကြီးတွေကျွန်တော်တို့သမရနဲ့တာမင်ငန်စီကိုအကျဉ်းထောင်တွေမှာကြာခံနေတဲ့သူတို့တပ်ဖွဲ့ဝင်တွေပြန်လို့ပြေဖို့တင်ပြထားတာအခွင့်အသုံးဖွဲ့ရှိတယ်အဲ့ဒီအခွင့်အရေးလည်းကျွန်တော်တို့ပြန်လို့ဖို့ရှိတယ်နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာလေးတွေကိုပြောထားတာရှိတယ်အဲ့ဒါကြီးလည်းကျွန်တော်တို့ဟိုပြန်လို့ဖို့ရှိပါတယ
်ပြီးခဲ့တဲ့မြန်မာနှစ်ဆက်တည်းနေ့ကလည်းအကျဉ်းသား9000ကျော်ကိုတမသားကလွန်ငင်းချမ်းသာခွင့်ပေးခဲ့တာကြောင့်ဒီတစ်ကြိမ်ဟာဧပြီလအတွင်းဒုတိယအကြိမ်မှာဖြစ်ပါတယ်မကြာခင်မှာတတိယအကြိမ်လွန်ငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းဦးစောတီကပြောပါတယ်တမန်သားရဲ့လွန်ကြီးချမ်းသာကွင်းကုစလုံးမှာမွေးရည်ဆေးနဲ့ထောင်ချခင်ထားရသူတွေအများစုပါဝင်တာဖြစ်ပါတယ်။နှစ်ဆက်တည်းနေ့ကလွန်ကြီးတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လွန်ကြီးတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဦးဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစော်ကျတို့2ဦးလည်းပါဝင်ပါတယ်။တမန်သားရဲ့လွန်ကြီးချမ်းသာကွင်းနဲ့တလအတွင်းအကျဉ်းသား1000ကျော်ကျော်လူငယ်ခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုရှိတဲ့အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငယ်ချင်းသားခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရေးအသင်း ABBB ကကိုအောင်မြင့်ကျော်ကအခုလိုပြောပါတယ
်ဟိုအခုကတိုင်းနေပြီလေခုနကခုကလွတ်တာလေဟိုတတိယရခေါ်ကြလို့ရှိရင်တော့ကြံနေတဲ့တိုင်းနေပြီကဟိုသူတွေကလည်းလွတ်မယ်အဲပြီးခဲ့ကြတော့ဒီဟိုတောင်ဟာတိုင်းနာနဲ့ငိုင်အဖွဲ့ဒီတုံးကတောင်ဟာရဲ့အဲအကျဉ်းသားရှိတယ်ပြီးခဲ့ကြတော့နိုင်ငံရေးရတဲ့ဟာတဲ့သူရှိတယ်ဒီလူတွေကိုလည်းအခုဟိုစီးတက်နေတယ်ပေါ့နော်စီးတက်နေတယ်ဒီလူတွေကိုလည်းလွတ်ပေးမယ်ဆိုတော့တတိယအချိန်မှာတော့နိုင်ငံရေးကျင်းသားတွေအကုန်လုံးပါလာဖို့ကျွန်တော်နေနဲ့ပြောနေတယ်အကုန်လုံးကိုလည်းဆွေးနွေးမရှိလွတ်ပေးပါလို့လည်းပြောနေတယ်နိုင်ငံရေးကျင်းသားတွေကကျွန်တော်တို့ဒီဒီတိုင်းကြီးကိုပြည်သူလူထုဒုက္ခပေးနေသူတွေမဟုတ်ဘူး။တိုင်းပြည်ပြည်ကောင်းလေးမှာကိုယုံကြည်ချက်ကိုတုံးလောက်ကန်ရင်းနဲ့ဟိုအနာမိုင်ဖွဲ့စည်းရေးနဲ့အပြည့်သဘောထားချင်းမတူတဲ့အခါမှာပါတီဆင်းနေခံရသူတွေဖြစ်နေ။ဒါကြောင့်မို့ပြည်သူတွေကိုအမြန်ဆုံးလွတ်ပေးနိုင်မယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုချင်းချင်းစီပါလာနိုင်မယ်လို့လည်းနော်နေတယ်။လွတ်ပေးပါလို့လည်းနောက်ဆုံးလို့လည်
းမြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေသလိုအချင်းတောင်တွင်ချက်တဲမှုတွေကိုဖြေရှင်းမှုအတွက်အကျဉ်းထောင်တွင်ပြုပြင်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအကျဉ်းဥစည်းဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးကတော့နောက်ထပ်အကျဉ်းထောင်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောက်ရဖို့ရှိနေကြောင်းပြောပါတယ
်ဟိုအဲ့ဒါမှာဆောက်နေတာမကွေးထောင်နဲ့ပထုံထောင်ဆောက်နေတာပဲဗျနောက်တစ်ခုကတော့ဖားကန်အချုပ်ထောင်ဆောက်နေစေပါဗျအဲ့ဟာကိုပြောတာပါဗျ
ပြီးခဲ့တဲ့ရက်ပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လူချင်းချင်းသာကွေးတဲ့မပါတဲ့အပေါ်စုပူဆန္ဒပြတာတွေရှိခဲ့တာပါတတိယအချင်းလူချင်းချင်းသာကွေးပေးမဲ့အထဲမှာတော့အချင်းကြခင်နေရတဲ့တဲန်သားလက်နက်ကင်တွေလည်းလွတ်တင်လွတ်ထိုက်သူတွေလွတ်ပေးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါလေခင်ဗျာ